ဒါနဲ့ကြာနေရင်ပြည်တွင်းပြပါနည်းပညာသတင်းတွေကိုတင်ဆက်ပေးမယ်။တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ပြည်တွင်းသတင်းတွေဖြစ်တဲ့ခန်းစားချက်များရင်ဖွင့်နိုင်မဲ့ဖုန်းလိုင်းခေါ်ဆိုနိုင်တဲ့ဆိုတဲ့သတင်း။ Oritu မြန်မာမှာ Office from Home ကျိုးမဲ့ Broadband ဝန်ဆောင်မှုကိုစီးပွားရေးလုပ်ငန်းများအတွက်မိတ်ဆက်ဆိုတဲ့သတင်းနဲ့နိုင်ငံတကာသတင်းဖြစ်တဲ့ A52 နဲ့ကင်မရာ၄လုံးအထိပါဝင်တဲ့ A72 တို့ကို Oppo ထုတ်ဖော်ပြသမယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်ဖြစ်တယ်။ခန်းစားချက်များရင်ဖွင့်နိုင်မဲ့ဖုန်းလိုင်းခေါ်ဆိုနိုင်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မိမိရဲ့ခန်းစားချက်တွေကိုရင်ဖွင့်တိုင်ပင်ကစိတ်ပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေရရှိနိုင်မယ်။ခန်းစားချက်လေးများဖုန်းလိုင်းဖြစ်တယ်။3996114333ကိုအပတ်စဉ်တနင်္လာမှတောက်ကြနေ့အထိနနက်9နာရီကနေည9နာရီအတွင်းဆက်သွယ်ခေါ်ဆိုနိုင်မယ်လို့ UNICEF ရဲ့တရားဝင်သတင်းထုတ်ပြန်ချက်အရသိရပါတယ်။COVID-19 ရောဂါဟာဆိုရင်တစ်ကမ္ဘာလုံးကိုထိန်းချုပ်နေတဲ့ကပ်ရောဂါဆိုကြီးလည်းဖြစ်နေပြီ။လူသားတိုင်းအနေနဲ့လည်းမိမိတို့ကိုယ်တိုင်အတွက်ရောမိမိတို့ချစ်ခင်ရတဲ့မိသားစုနဲ့တငယ်ချင်းတွေအတွက်ရောဒီရောဂါဆိုကြီးကူးစက်ခံရမှာဖြစ်ပွားချမှာကိုအရင်စိုးရိမ်နေကြပါတယ်။ကလေးတွေဟာလည်း COVID-19 ရောဂါအကြောင်းကိုပြောဆိုဆောက်ရှောက်သူလူကြီးတွေနဲ့လူမှုကွန်ရက်တွေသတင်းမီဒီယာတွေကနေတဆင့်သိနိုင်ကြကြောင်းကလေးတွေနဲ့ကလေးပြောဆိုဆောက်ရှောက်သူတွေကလည်းCOVID-19 နဲ့ပတ်သက်ပြီးစိတ်ဖိစီးမှုများတာ၊စိုးရိမ်ပူပန်တာ၊စိတ်တက်ကြတာစတဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေခံစားရလာနိုင်ကြောင်းထုတ်ပြန်ချက်မှာပါဝင်ပါတယ်။ COVID-19 ကပ်ရောဂါကြောင့်စိတ်ပိုင်းဆိုင်ရာပြဿနာတွေဖြစ်ပေါ်ခံစားရတဲ့အခါမှာမိမိတယောက်တည်းရင်ဆိုင်ခံစားနေရင်ပုံမှန်ဆိုးရွားတဲ့နောက်ဆက်သွဲပြဿနာတွေဖြစ်ပေါ်လာနိုင်ပါတယ်။ဒါကြောင့်ကိုယ့်ကိုနားထောင်ပေးနိုင်တဲ့တယောက်ယောက်ကိုမိမိရဲ့ခံစားချက်တွေကိုရင်ဖွင့်တိုင်ပင်ပြီးစိတ်ပိုင်းဆိုင်ရာပံ့ပိုးကူညီမှုရယူနိုင်မှာပါ
။နောက်ထပ်သတင်းတစ်ပုဒ်အနေနဲ့ Oritu မြန်မာမှာ Office from Home ကျိုးမဲ့ Broadband ဝန်ဆောင်မှုကိုစီးပွားရေးလုပ်ငန်းများအတွက်မိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ Oritu မြန်မာမှာ Office from Home ကျိုးမဲ့ Broadband Internet ဝန်ဆောင်မှုကိုစီးပွားရေးလုပ်ငန်းတွေအတွက်မိတ်ဆက်ပေးခဲ့ပါတယ်။Office from home ကျိုးမဲ့ broadband ဝန်ဆောင်မှုမှာ 5MB အထိညနှုန်းမြင့် internet ကိုနာနဲ့7နာရီကနေညနေ6နာရီအထိရရှိမှာဖြစ်တယ်လို့သိရပါတယ်။ broadband ဝန်ဆောင်မှုတွင်ပါဝင်တဲ့စက်ပစ္စည်းအတွက်အာမခံတစ်နှစ်ပေးထားပြီးတော့စက်ပစ္စည်းကိုစတင်အသုံးပြုတဲ့အချိန်ကနေစပြီး Office from home ဝန်ဆောင်မှုကိုရက်30အတွင်းအသုံးပြုနိုင်မှာဖြစ်တယ်လို့သိရပါတယ်။ဒီဝန်ဆောင်မှုကိုစတင်အသုံးပြုလို့သူတွေအနေနဲ့3999333316တို့ဖုန်းခေါ်ဆိုကပြုလုပ်နိုင်မှာပဲဖြစ်ပါတယ်။ Office from home broadband internet ဝန်ဆောင်မှုရဲ့စက်ပစ္စည်းတန်ဖိုးမှာမြန်မာငွေ4000ကျပ်ဖြစ်ပြီးတော့လားစိန်ကြေးမှာလည်း4000ကျပ်ဖြစ်ပါတယ်။အသုံးပြုသူတွေအနေနဲ့ CB band သို့မဟုတ် ARE band တို့ကနေတဆင့်ငွေပေးချေနိုင်ပြီးတက်မဲ့ရမကုန်ဆုံးပြီးဝန်ဆောင်မှုကိုတက်တန်းတိုးနိုင်မှာပဲဖြစ်ပါတယ်။စက်ပစ္စည်း၌ဝန်ဆောင်မှုအသုံးပြုရန်စင်ကတ်ကိုကြိုတင်ထည့်သွင်းထားပြီးဖြစ်တဲ့အတွက်အသုံးပြုသူမှဝန်ဆောင်မှုအားစတင်အသုံးပြုရန်ခလုတ်နှိပ်လိုက်သည်နှင့်တပြိုင်တည်းတည်းရက်30အတွင်းအသုံးပြုနိုင်မယ်လို့သိရပါတယ်
။နိုင်ငံတကာသတင်းတစ်ပုဒ်အနေနဲ့ A52 နဲ့ကင်မရာ၄လုံးအထိပါဝင်တဲ့ A72 တို့ကို Oppo ထုတ်ဖော်ပြသမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။Oppo ဟာဥရောပဈေးကွက်အတွက် A52 အပြင် A72 ကိုလည်းဖြန့်ချိမှာဖြစ်ပါတယ်။ Oppo A72 ကိုတော့တရုတ်နိုင်ငံမှာယွမ်1600နဲ့ရောင်းချနေပါတယ်။ Oppo A52 နဲ့ A72 တို့ကိုဥရောပမှာဘယ်အချိန်မှရောင်းချမလဲဆိုတာမသိသေးပါဘူး။ Oppo A52 နဲ့ A72 တို့ရဲ့မျက်နှာပြင်အရွယ်အစားက 6.5 လက်မစီရှိကရုပ်ထွက်အရည်အသွေးအနေနဲ့ Full HD+ LCD ကိုအသုံးပြုထားပါတယ်။Snapdragon 665 chipset နဲ့အတူ RAM 4GB ပါဝင်ပြီးတော့ကြောဘက်မှာကင်မရာ၄လုံးနဲ့ဘေးဘက်မှာ fingerprint reader နဲ့အတူ 3.5mm နက်ကျက်ပေါက်ပါဝင်လာပါတယ်။ battery ကတော့ 5000mAh ဖြစ်က 80W အသွင်းမြန်ဆန်စနစ်ကိုအသုံးပြုထားပါတယ်။ Oppo A72 ရဲ့အဓိကကင်မရာက 48MP ပါဝင်ပြီး A52 ရဲ့အဓိကကင်မရာက 12MP ပါဝင်မှာဖြစ်ပါတယ်။အခြားစိတ်ပိုင်းတွေကတော့ A52 နဲ့တူညီပြီးတော့ 8MP ultra wide camera, 2MP micro နဲ့ 2MP depth sensor တို့ပါဝင်လာပါတယ်။ A72 ရဲ့ storage ကတော့ပုံမှန်များပြားပြီး 128GB ဖြစ်က micro SD ကပ်ပေါက်လည်းပါဝင်လာပါတယ်။ Android 10အခြေခံ ColorOS 7.1 ကိုအသုံးပြုထားပါတယ်။
အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ကနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မို့ပါ။